Burmese.
မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ။ VOA မေးခွန်းတိုင်း2018ခုနှစ်ဖေဖော်ဝါရီလ21ရက်ဗုဒ္ဓနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိဝါရှင်တန် DC မြို့တော်ကနေလိုင်းတိုမီတာ1925ရုကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်သွားမှာပါခင်ဗျာ
။ကျွန်တော်အောင်လူဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်မှာဆုလိုက်ပြွန်လက်ပြစ်ခတ်မှုကြောင့်ထိခိုက်နေနိုင်ငံခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့တနတ်တော်နဲ့ထရန့်ဒီနေ့တွေ့ဆုံမှုရှိနေပါတယ်။နိုင်ငံတော်လျှော့ဝှက်ချက်အုပ်ရဲ့ဖော်ပြမှုနဲ့ဖန်ဆီးခံထားတဲ့ဗက်တာသင်းဌာနကမြန်မာသတင်းသမားတို့ဒီနေ့တရားရုံးမှာသတ်မှတ်ရုံးထုတ်ပါတယ်။ဒီလိုထိခိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။လာရှင်မျိုးကယူမဘန်မှာဘန်ပိတ်ချိန်ဘုံပေါက်ကွဲခဲ့တာကြောင့်အနည်းဆုံးဘန်ဝင်နှစ်ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာပြင်းထန်ရသွားပါတယ်
။ရိုးမဘန်မှာတော့ဘန်သိမ်းတဲ့အချိန်ပေါ့လေ။ဘန်ပိတ်ချိန်မှာဝန်ထမ်းတချို့ရရှိတယ်။အဲ့ဒီချိန်မှာ၄နိုင်ခွဲလောက်မှာပတ်သက်တန်ကြီ
းဒီအကြောင်းနဲ့တူကိုကန်တပ်ဖွဲ့ခေါင်းဆောင်ဦးဖုန်ကြားရှင်သေဆုံးတဲ့သတင်းဟာမဟုတ်မှန်ဘူးလို့သက်ဆိုင်သူတွေကညင်းဆိုလိုက်တဲ့အကြောင်းနဲ့တကမြန်မာနိုင်ငံမှာရှင်ပြိုင်ထိုးတက်မဲ့ Heavy Middle Heavyweight တန်းကမ္ဘာချန်ပီယံအောင်လာအန်ဆန်ကချင်ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဘာလို့လဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံကြီးအကြောင်းကိုလည်းတင်ပြအောင်မှာပါ။အခုတော့နောက်ဆုံးရထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပြပါဦးခင်ဗျာ
။အမေရိကန်ပြည်သူမှဆုလိုက်ပြုံးလိုက်ပြစ်ခတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့တမတ်တော်နဲ့ထွန်ဒီကနေ့တွေ့ဆုံပြီးခန်းစားချက်တွေကိုနားထောင်မှုရှိနေပါတယ်။လူမျိုးများတည်ချည်စင်နေတဲ့လက်နက်ဖြင့်တနက်တီမှာပြောင်းလဲတက်စင်နေတဲ့ကိရိယာတွေကိုတားမြစ်ဖို့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာဇဝင်ကိုပုံမတင်းတင်းကျပ်ကျပ်စစ်ဆေးဖို့လဲသမနာကမနေ့ကတည်းကပဲတိုက်တွန်းခဲ့တာပါဒီကနေ့သမနာနဲ့တွေ့ဆုံမဲ့သူတွေထဲမှာတော့ကျောင်းသားအတူရဲ့ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးခဲ့ရတဲ့ဖလော်ရီဒါပြည်နယ်ပတ်ကလမ်းမြို့ကမက်ချိုရီစတုန်းမန်ဒေါက်ကလပ်စ်ထက်တန်းကျောင်းကကျောင်းသားတချို့လဲပါဝင်မှာဖြစ်ပါတယ်တနက်ခင်းဆောင်ဝင်ထိန်းချိုရဲ့ကျောင်းသားတရာကျော်ကလည်းဒီကနေ့ပဲပြည်နယ်မြို့တော်မှာဆန္ဒပြဖို့စီစဉ်ထားကြတာပါသမနာကတော့ဖလော်ရီဒါထက်တန်းကျောင်းပြစ်ခတ်မှုဟာအစုလိုက်ပြုံးနဲ့တက်ပြတ်တဲ့မိစ္ဆာလို့ရဲ့အဖြစ်မနေ့ကတည်းကပဲမှတ်ချက်ပေးခဲ့ပါတယ်ပြစ်ခတ်မှုပြစ်ခတ်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အကျယ်တော့မှတ်ချက်ပေးပြောဆိုရမှာတော့စာသင်ကျောင်းတွေဘေးကင်းလုံခြုံရေးရာအစိုးရအတွက်ဦးစားပေးလို့ရဖြစ်ကြောင်းပြောဆိုခဲ့ပြီးရှင်းတဲ့ပတ်တဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့တွဲဆုံဆွေးနွေးမဲ့အကြောင်းလဲကြေညာခဲ့ပါတယ်ပြစ်ပျက်ခဲ့တာတွေပေါ်တုံ့တက်နေပြီးအဖြစ်ရှာဖို့ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းလဲအင်ဂျီယိုကအခမ်းအနားအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအခင်းပြရာကိုအရေးဆုံးတွဲရောက်တာဝန်ထမ်းဆောင်ခဲ့သူတွေကိုသမနာထရန့်ကပြောဆိုခဲ့တာပါသနထင်းချုပ်ရေးသမနာရဲ့ဆိုပြချက်ထမှာတော့ပြည်ရက်နဲ့အော်တိုဘာလာနဲ့လူပေါင်း58ယောက်သေဆုံးပြီး852ယောက်ဒဏ်ရာရခဲ့တဲ့နေဗားဒါးပြည်နယ်လက်စ်ဗီဂတ်စ်မြို့ကပြစ်ခတ်မှုမှာတနက်သမားအုံပြုခဲ့တဲ့ဘမ်စတော့ခ်ဆိုခေါ်တဲ့စက်တက်ပြစ်နယ်အောင်တနက်မှာတက်စင်နေတဲ့ကိရာကိုတားမြစ်ဖို့လဲထည့်သွင်းထားတာဖြစ်ပါတယ
်အမေရိကန်နိုင်ငံမှာဖလော်ရီဒါပြည်နယ်ကလူပေါင်း18ဦးသေခဲ့ရတဲ့ဒီကြောင်းနဲ့ပြစ်ခတ်မှုအပြီးတနက်ထင်းချုပ်မှုဥပဒေချမှတ်ပေးရေးဆက်လက်ဆန္ဒပြတောင်းဆိုဖို့ဒီကြောင်းကကြောင်းသူကြောင်းသားတွေပြင်ဆင်နေကြပါတယ်ပြည်ခဲ့တဲ့ဘက်ကဒီပြည်နယ်တောင်ပိုင်းပတ်ကလမ်းမြို့ထက်တန်းကျောင်းမှာဖြစ်ခဲ့တဲ့တွေ့ခဲ့မှုကြောင့်ရာနဲ့ချီတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဖလော်ရီဒါပြည်နယ်မြို့တော်ကပါလီမန်ဆောက်ဦးကိုချီတက်ကြပြီးဒီတနက်ထိန်ချုပ်မှုဥပဒေတွေချမှတ်ပေးဖို့လွှတ်တော်အမတ်တွေကိုတောင်းဆိုဆန္ဒပြကြမှာပါ။ဆယ်ကျော်သက်ရွယ်တနက်သမားတွေဖြစ်ခဲ့မှုကြောင့်အမေရိကန်တိုင်းမှာလူအများဆုံးသိရတဲ့တွေ့ခဲ့မှုတွေတဲ့တစ်ခုဖြစ်နေကြုံခဲ့ရတဲ့ Marjorie Stoneman Douglas အထက်တန်းကျောင်းကကျောင်းသူကျောင်းသားတရာကျော်အနေနဲ့ပြည်နယ်မြို့တော်တလဟာစီကိုဘတ်ကားတွေနဲ့သွားပြီးဒီနေ့လွှတ်တော်ရှိဆန္ဒပြကပြည်နယ်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံကြမှာဖြစ်ပါတယ်ဒီဆန္ဒပြမဲ့ကျောင်းသူတူဖြစ်တဲ့ Arena Ortega ကဒီဖြစ်ခဲ့မှုမှာအဓိကခန်းစားခဲ့ရတာကသူတို့ကျောင်းသူကျောင်းသားတွေပဲဖြစ်တဲ့ယင်းနေ့ခြေကွဲပေါ်ရာဒီဖြစ်စဉ်ကြီးတစ်ခုလုံးကိုသူတို့မျက်ဝါးထင်ထင်ကြုံတွေ့ခန်းစားခဲ့ရတယ်တစ်ချိန်မှာခေါင်းဆောင်ဖြစ်လာမဲ့သူတို့ကျောင်းသူကျောင်းသားတွေကုလူထိခိုက်ခန်းစားလိုက်ရတာပါလို့စိတ်နှနာနဲ့ပြောလိုက်ပါတယ်တချို့ကျောင်းသူကျောင်းသားတွေအနေနဲ့လည်းမနေ့ကပြည်နယ်အောက်လွှတ်တော်မှာ Democrat Partyအမတ်တွေအဆိုပြုတဲ့စက်တနက်ထင်းချုပ်ရေးမူကြမ်းကိုအာဏာရ Republican Party အမတ်တွေကအများစုမဲနဲ့ပယ်ချပြီးမှမချေမနှက်ဆန္ဒပြခဲ့ကြပါသေးတယ်။ဒီဆန္ဒပြပွဲမှာလည်းပါခဲ့တဲ့နောက်ကျောင်းသူ Lizzie Eaton ကလည်းလွှတ်တော်အမတ်တွေအနေနဲ့ကုလူမဲခွဲပယ်ချလိုက်တာကြောင့်တကယ်ကိုနှလုံးချေခွဲစိတ်ထိခိုက်ခဲ့ရတယ်။ဒါပေမဲ့သူတို့အခုဆန္ဒပြနေတာကိုရှမ်းမှာမဟုတ်ဘူး။သူတို့ယုံကြည်တာအတွက်ဆက်တိုက်ပွဲဝင်သွားမယ်လို့နာနာကြီးကြီးပြောခဲ့ပါတယ်ခင်ဗျ။
အမေရိကန်ဒုတိယသမ္မတမိုက်ပင်ဆာဒီလဆိုင်မှာတော့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကအစီအစဉ်ကိုအချိန်ကပ်ပြီးမှဖျက်ခဲ့ကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါရယ်။တောင်ကိုရီးယားနိုင်ငံပျုံချန်းမြို့ကစောစီအိုလံပစ်အားကစားပွဲဖွံ့ဖွဲအခမ်းအနားကျင်းပပြီးနောက်တစ်ရက်ဖြစ်တဲ့ဖေဖော်ဝါရီ10ရက်နေ့မှာပဲတောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုသမ္မတဟာမြောက်ကိုရီးယားကိုယ်စားလှယ်နဲ့တွေ့ဆုံဖို့စီစဉ်ခဲ့တာပါ။အိုလံပစ်အားကစားပွဲဖွံ့ဖွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့မြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကိုဦးဆောင်လာသူမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝဲရဲ့ညီမကင်ယွန်ဂျွန်သမ္မတကင်ယွန်နန်တို့နဲ့အမေရိကန်ဒုသမ္မတတွေ့ဆုံမှုဆွေးနွေးခဲ့တာဖြစ်ပါတယ်။ဒေါ်ကိုရီးယားသမ္မတအင်ဒိုမှာတွေ့ဆုံမှုဆွေးနွေးထားခဲ့ကြောင်းလည်း Washington Post တင်းစာကဖော်ပြခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Heather Nauert ကတော့ပက်ထင်တန်မစ်ဆိုင်းတုံးနဲ့နျူကလ িয়ার ဆွေးနွေးတွေကိုမြောက်ကိုရီးယားကဆွတ်လွတ်နိုင်မယ့်အခွင့်အလမ်းတစ်ယောက်ကိုအမေရိကန်ဒုသမ္မတကအပြန်ခီးမှတည်ဆောင်လာဖို့ဆင်းသင့်ရှိနေခဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကနောက်ဆုံးအချိန်ကျမှအစီအစဉ်ကိုဖျက်ခဲ့တာကြောင့်ခွင်လန်းကောင်းတည်းရဲ့လက်လွတ်ဆုံးရှုံးရတဲ့အတွက်ဝန်ထမ်းကြောင့်လည်းပြောဆိုခဲ့တာပါဒုသမ္မတရဲ့ခီးစဉ်မတန်မီမှာတော့တော့မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မယ့်အလားအလာပေါ်အမေရိကန်ဆွေရကမျှော်လင့်ချက်တော့သိမ်းမထားခဲ့ပါဘူးဒါပေမဲ့လည်းဒုသမ္မတကိုရီးယားကျွမ်းဆွမ်းမှာရောက်နေစဉ်တွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းမြောက်ကိုရီးယားရဲ့သဘောထားကိုအမေရိကန်ဘူထောက်လန်းအေဂျင်စီ CIA ကလက်ခံရရှိခဲ့ပြီးနောက်မှာတွေ့ဆုံဖို့စီစဉ်ခဲ့တာဖြစ်ကြောင်းလည်းအင်ပီရောအကြီးအကဲရရှိသူကိုကူကပ်ပြီး Washington Post တင်းစာကဖော်ပြထားပါတယ်
ပြည်ထောင်နိုင်ငံအနေနဲ့ကုလသမဂ္ဂရဲ့စီးပွားရေးတံခါးပိတ်ဆို့ထားမှုကိုချုပ်ဖောက်ပြီးမြောက်ကိုရီးယားတင်ပေါ်တဲ့ကိုကုန်တင်သစ်တာတွေလွှဲပြောင်းပို့ပေးခဲ့တယ်လို့ဂျပန်နိုင်ငံကဆွဆွဲလိုက်ပါတယ်။မြောက်ကိုရီးယားလန်လွှင့်ထားတဲ့ Yujong 2ကုန်တင်သင်္ဘောကြီးနာကိုပြည်ထောင်နိုင်ငံအမှတ်သားပါတဲ့ရေနံတင်သင်္ဘောငယ်တစီးကဘေးချင်းကပ်ပြီးအခုလိုလွှဲပြောင်းထည့်ပေးခဲ့တာကိုအရှေ့တရုတ်ပင်လယ်ထဲမှာဂျပန်စစ်တပ်ထောက်လှမ်းရေးကမျက်ဝါးထင်ထင်မြင်လိုက်ရတယ်လို့ထုတ်ပြောလိုက်ပါတယ်။ရှန်ဟိုင်းမြို့ကနေ155မိုင်ကျော်အကွာဒီအရှေ့တရုတ်ပင်လယ်ထဲမှာတောက်ကြနေတဲ့ကမင်းနင်း TU078 တရုတ်အမှတ်သားပါသင်္ဘောရှေ့ပိုင်းမှာမှတ်ထားတဲ့ဘယ်နိုင်ငံပိုင်မှန်းအတိအကျပြောမရသေးတဲ့သင်္ဘောနဲ့မြောက်ကိုရီးယားသင်္ဘောကြီးကိုဘေးချင်းရှင်ပြီးဂျပန်စစ်ထောက်လိုင်းလေယာဉ်တွေနဲ့တွဲပြီးလိုက်တဲ့သင်္ဘောကနေအခုလိုလှမ်းတွေ့လိုက်တာလို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြောလိုက်တာပါဒီတရုတ်အမှတ်သားကိုဘာသာပြန်လိုက်ရင်တရုတ်နိုင်ငံပင်လယ်ကမ်းစပ်ရှိဖူဂျန်ပြည်နယ်နင်းဒီမျိုးကရေနံတင်သင်္ဘောလိုအထိပယ်ထွက်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကဆိုပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကစပ်ပြီးအခုလိုတွေ့ရှိမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုလည်းသတင်းပို့ထားပြီးအခုလိုတွေ့လိုက်တာကဒီနှစ်ထဲမှာ3ချိန်ကျော်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 16683ည5.7kHz 15956နဲ့ไลโดมิดา25กิโลเฮิรตซ์ 11965 တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပုံထုံးတွေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်လေးဝက်ချက်အုပ်ရေဖောက်ပြမှုနဲ့ဖန်ဆီးခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဒီကနေ့တရားရုံးမှာထပ်မံရုံးထုတ်ပါတယ်။ရိုက်တာသတင်းတော်နှုတ်ဖြစ်တဲ့ကိုအောင်လုံးနဲ့ကိုကျော်စိုးတို့တော့ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာပဲပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာပဲမြန်မာအနောက်နေဖမ်းဆီးခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မှာတကြောပြန်ကျင်းပတဲ့ Flipkart နဲ့ပတ်သက်လို့သတင်းရယူရမှာလွန်ကျွေးတက်ဖွဲ့ရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လျှို့ဝှက်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတော့ဆွဆွဲချင်းနဲ့အာဏာပိုင်တွေအရေးယူခဲ့တာပါ။စောပိုင်းတရားရုံးထုတ်ဆွဆွဲမှုတွေမှာတော့တရားလိုဖြစ်ထွက်ဆိုခဲ့သူတွေအနေနဲ့ကွဲလွဲတဲ့ပြောဆိုမှုတွေရှိကြောင်းနဲ့ရုံးတော်မှာတင်ပြတဲ့ထောက်ထားတွေကလည်းခိုင်လုံမှုမရှိတာတွေ့ရကြောင်းအကျိုးဆောင်ရှင်းလင်းတွေကပြောဆိုထားပါတယ်။အကျိုးဆောင်ရှင်းလင်းတွေနဲ့မိသားစုဝင်တွေကတော့သတင်းသမားတို့ပြန်လည်လွတ်မြောက်လာမယ်လို့မျှော်လင့်နေသလိုကုလသမဂ္ဂနဲ့အမေရိကန်ပြည်သူ့ပါဝင်နိုင်ငံတကာအသံဝင်ကလည်းသတင်းတော်တို့ဖန်ဆီးခံရမှုပေါ်စိုးရိမ်ကြောင်းပြောဆိုနေကြသလိုအမြန်ဆုံးပြန်လွတ်ပေးဖို့လည်းတိုက်တွန်းနေကြတာပါသတင်းမီဒီယာလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နယူးယောက်ခြေဆိုင်ပန်အမေရိကဖွဲ့ကတော့သတင်းရသဖို့ဂျိုးပိုင်ရင်ဖန်ဆီးခံရတဲ့မြန်မာသတင်းသမားတို့ကို2018ခုနှစ်အတွက်လွတ်လပ်စွာရွေးသားဖော်ပြဝင်စုပန်ပါပေးFreedom to Write ချင်းမျိုးရွေးချယ်ခဲ့ပါတယ်။သတင်းသမားတို့ကိုစုချင်းမြင်လိုက်တဲ့အတွက်မြန်မာနိုင်ငံကလူခွင့်ရေးချင်းတွေပေါ်ကမ္ဘာတော်ကစိုးရိမ်ပူပန်မှုတွေနဲ့ပတ်သက်ပြီးအားကောင်းတဲ့သတင်းစကားပေးရောက်မယ်လို့မျှော်လင့်ထားကြောင်းလည်းပန်အမေရိကရဲ့အမှုဆောင်ညွှန်ကြားရေးမှူးစူဇန်ရိုဇဲကပြောဆိုထားပါတယ
်။တောင်အာဖရိကနိုင်ငံမှာတော့ကျေးလက်ရဲစခန်းတစ်ခုဒီနေ့တက်ခတ်ခံခဲ့ရမှာရဲအရာရှိ9ဦးနဲ့စစ်မှုထမ်းအောင်သူသေဆုံးခဲ့ရပါတယ်။ဒီရဲစခန်းပြောခွင့်ရကလက်နက်ကင်ကိုင်တစ်ခုကနိုင်ငံတောင်ပိုင်းအန်ကိုဘူမြို့ကရွာလေးကိုညတကောင်ကျော်လေးမှာဝင်ပစ်ခဲ့ရမှာရဲရရှိသုံးချက်ချင်းစာသေးခဲ့ရတယ်လို့ဆိုပါရတယ်။အရင်တော့တက်ခဲ့သူတွေအနေနဲ့လက်နက်တချို့ကိုခိုးယူသွားပြီးရဲရရှိနှုတ်ကိုဖမ်းဆီးခေါ်ဆောင်က ပေါ်မို့ကားတစ်စီးနဲ့ထွက်ပြေးသွားခဲ့တယ်လို့ဒီပြောခွင့်ရကဆက်ပြောပါတယ်ဒီပြောခွင့်ရကဆက်ပြီးနောက်ပိုင်းမှာတော့ဒီဖန်ခံသွားခံရတဲ့ရဲနှုတ်ရဲ့အလောင်းတွေကိုလမ်းဘေးမှာပစ်ထားခဲ့တာတွေ့ရတယ်လို့ဆိုပါတယ်နောက်အခုလိုထွက်ပြေးနေချိန်မှာဒီဂိုင်းသမားတွေကစစ်မှုထမ်းအောင်သူကိုပစ်သက်ခဲ့တယ်လို့လည်းရဲတွေကရှင်းပြပါတယ်ကမ္ဘာမှာရာဇဝတ်မှုအများဆုံးဖြစ်တဲ့တောင်အာဖရိကနိုင်ငံရဲ့ပြည်သူ့ရဲ့ဝန်ကြီးဖရီကလီအမ်ဘူလာလာကဒီတက်ခတ်မှုဟာနိုင်ငံတော်ကြီးကွေးရမှုကြီးဖြစ်တယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံဒမတ်စကတ်မြို့ရဲ့စင်ချေဘုံဒေသကူတာအရှေ့ပိုင်းမှာအစိုးရကိုထောက်ခံလို့လက်နက်ကင်တပ်ဖွဲ့တွေရဲ့တက်ခတ်မှုတွေရောက်မကြာသေးတဲ့နေ့တွေအတွင်းအသေးအပြောက်အများဆုံးအခြေအနေတွေနဲ့ကြုံနေရကြောင်းစီးရီးယားတခြားလက်ရှာသူတွေကပြောပါရယ်တက်ခတ်မှုတွေကြောင်းတနင်္ဂနွေနေ့ကစလို့လူပေါင်း250ထက်မနည်းသေဆုံးသွားကြောင်းလဲဗြိတိန်ခြေဆက်စီးရီးယားလူခွင့်ရေးစောင့်ကြည့်အခက်ခတ်ဖွဲ့ကပြောဆိုကြတာပါစီးရီးယားနိုင်ငံမှာအချိန်တိုအတွင်းလူအများများသေချာမှုတွေနောက်ဆုံးဖြစ်ရကတော့ဒီဒေသမှာပဲ2013ခုနှစ်တုန်းကဒါဟုလက်နက်နဲ့တက်ခတ်ခံရခြင်းမှာကြုံခဲ့ရဦးပါတယ်လင်းနေချာဝိုင်းရံပိတ်ဆို့ထားခံထားရတဲ့ကူတာရှိပန်းဒေသကိုတက်ကန်လက်နက်ကန်တပုံးတွေလက်ကပြန်လည်သိမ့်ပြန်နိုင်မှုစီးရီးယားတပ်ဖွဲ့တွေကကြိုးပမ်းလာရမှာပြည်ခတ်တွေတချို့ပြန်ကြီးထွားလာနေတာပါစီးရီးယားနိုင်ငံကနယ်မြေတွေကိုထိချုပ်ခဲ့ပြီးတဲ့ IS စစ်သွေးကြောင်တွေကိုရှင်းလင်းမှုကြိုးပမ်းမှုတွေတော်တော်များရှိနေချိန်မှာပဲဒမက်စကတ်မြို့တော်မှာလည်းတပ်ဖွဲ့တွေကြီးထွားလာနေတာဖြစ်ပါတယ
်ပါလက်စတိုင်းသမ္မတမမတ်အဘတ်ကရှေ့မတူနမဆုပ်ဖြစ်နေတဲ့အရှေ့လက်ပိုင်းဒေသငင်းချိုင်းလုပ်ငန်းစဉ်ကိုပြန်ဆနိုင်အောင်ကြိုးစားတဲ့အနေနဲ့ဒီနှစ်လေလောက်မှနိုင်ငံတကာငင်းချိုင်းညီလာခံကျင်းပဖို့တိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Israel Palestine ရေလက်ပတ်ဆွေးနွေးပွဲမှာသမ္မတဘတ်စ်ကလာမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြရင်ဒီပဋိပက္ခမှာပါနေတဲ့နိုင်ငံအသီးသီးအနေနဲ့တစ်ဖက်သက်ဘာမှမလုပ်ဖို့သူမျှော်လင့်ထားကြအောင်ပြောကြားခဲ့ပါတယ်။သမ္မတဘတ်စ်ကဆက်ပြီးသူဆိုလိုတာက Israel ဘက်ကလည်းတစ်ဖက်သက်အခြေချနေထိုင်မှုတွေကိုရပ်ပေးတင်တယ်လို့ American အနေနဲ့လည်းတန်ယုံကို Tel Aviv ကနေ Jerusalem ကိုရွှေ့ဖို့တစ်ဖက်သက်ဆုံးဖြတ်တာကိုဆိုင်းငံ့ထားပေးတယ်လို့ရှင်းအောင်ထပ်ပြောခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambis.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတက်နာဆင်းနေပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကရုံးမပန်းမှာအခုညနေပိုင်းဗန်ပိတ်ချိန်ဘုံးပေါက်ခွဲမှုကြောင့်ဗန်ဝန်ထမ်းနှစ်ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့တယ်လို့သိရပါတယ်ပေါက်ကွဲမှုဟာပြင်းထန်တာကြောင့်အနီးအနားအဆောက်အဦတချို့ကိုပါထိခိုက်ပျက်စီးခဲ့ပါတယ်။ VOA သတင်းတော်ကိုထက်အောင်ခန့်ကဘုံပေါက်ကွဲမှုဖြစ်ရာအနီးနေထိုင်တဲ့ဒေသခံတူဦးကိုဆက်သွယ်မေးမြန်းထားပါတယ်
။လာရှုမြို့မှာဘုံပေါက်တယ်လို့ကြားလို့ခင်ဗျာ။အဲ့ဒါဘယ်ချိန်လောက်ကဖြစ်တာလဲမသိခင်ဗျာ
။အော်ဟုတ်ကဲ့ကို၄နာရီခွဲလောက်ကဖြစ်တာကို
။အော်ဘယ်နေရာမှာဖြစ်တာလဲခင်ဗျာ
။အော်လာရှုမြို့အဲ့ရပ်ကွက်နဲ့လမ်းတော်လမ်းမှာပြင့်နေထားတဲ့ရုံးမပန်းအဆောက်အဦများခင်ဗျာ
။ဟုတ်ကဲ့ဘလို့မျိုးဖြစ်တာလဲခင်ဗျာ
။အဲ့အဲ့လိုတော့မသိဘူးကွာရုံးမပန်းမှာတော့ဗန်တိန်နဲ့အချိန်ပေါ့လေ။ဗန်တိန်နဲ့အချိန်ဆိုဗန်ပိတ်ချိန်ပေါ့ဗန်ပိတ်ချိန်မှာဝန်ထမ်းတွေဝန်ထမ်းတချို့ရရှိတယ်။အဲ့ချိန်မှာ၄နာရီခွဲလောက်မှာပောက်ကွက်တန်ကြီးတော်တော်လေးကြီးကြီးမားမားတစ်ချက်ကြားရပြီးတော့မှအမြင်တွေပါတုံသွားတယ်ဗျ။အဲ့ဒီမှာကျွန်တော်တို့ကတော့ဈေးနာလေးမှာနေတာပေါ့ကျွန်တော်တို့ကတော့ရက်သက်တုံးပေါ့ဈေးနာလေးမှာနေတာအဲ့ဒီတန်ကြားလေးဆက်တင်ကြီးကြီးရဲ့အချိန်မှာတိုင်ငင်နဲ့ကြီးကြီးတာပေါ့ကြီးကြီးတဲ့အချိန်မှာအမရုံးမတန်အဆောက်အဦကြီးကတော်တော်ဆူဆူဝါဝါပြက်စီးနေတာကိုတွေ့ရတယ်ဒံဝန်ထမ်းတွေတချို့လည်းငူငူနေတာကိုတွေ့ရတယ်တချို့လည်းတန်ရထားတာကိုတွေ့ရတယ်ကျွန်တော်တို့ကလည်းအပြင်သူဆိုတော့အဲမှာဝင်ကူဖို့ကလည်းအဲမတင့်တော့ဘူးသင်လို့အဲ့ဒါလည်းမဝင်တော့ပဲအပြင်ကနေပဲကြည့်နေရတာပေါ့အဲ့မှာတုံနဲ့ကဲ့ရဲ့မှာရှိတဲ့တရားဝတိပံအဆောက်အဦလည်းပြက်ပြီးတယ်ဗျာသူတို့လမ်းတစ်ဖက်မှာရှိတဲ့ဒီနယ်ကျမ်းမာရေးရုံးအဆောက်အဦမှာရှိတဲ့ဗိမ္မာန်တွေလည်းအလုံးကြီးပါအဲကွဲချီသွားတယ်ပေါ့ပြီးလို့ရှိရင်လမ်းမတော်လမ်းတစ်လျှောက်မှာတရားဝတိပံရှိရနေရုံးမပံအထိရက်ထားတဲ့ကားတွေလည်းအလုံးကြီးပါမှန်နေကွဲကုန်တယ်ရှေ့မှန်ကြီးတွေရော
ဟုတ်ကဲ့ပါခင်ဗျာအခုတော့ကြည့်ရတဲ့အချိန်မှာလူသေးပြောက်ဒဏ်ရာရှိမှုဟာဘယ်လောက်လောက်ရှိမယ်လို့ခန့်မှန်းရလဲခင်ဗျာအ
ဲလူသေးရတော့ကြားတယ်ကိုယ်အဲခန့်မှန်းချီရတော့မခန့်မှန်းတော့ပြကားတွေရတော့လာတယ်လူမှုကွန်ရီကားတွေရတော့တစည်းတစည်းတော့တည်သွားတယ်ဒဏ်ရာရတာတွေကတည်တာရောတည်ထုတ်သွားကြတယ်ဗျဟု
တ်တယ်အ
ဲအဆောက်အဦမှာတချို့ပစ္စည်းတွေကတည်ကြတော့အဲ့ကြားထဲမှာညပ်ပြီးပြင်းနေတဲ့လူတွေလည်းရှိတယ်ဆိုလို့မိကွက်တွေရောရဲတွေရော အဲလူမှုကွန်ရက်အဖွဲ့တွေရောရက်ွက်အဖွဲ့တွေရောကွန်ရီနေကြတယ်ဗျ။ဟုတ်ကဲ့အခုကရောလုံညုံရေးချင်းနေရာရောဘယ်လိုတွေသူတို့လှုပ်ထားလဲခင်ဗျာဖြစ်ဖြစ်ချင်းဘယ်လိုတွေရောက်လာလဲခင်ဗျ။ဟုတ်ဖြစ်ဖြစ်ချင်းအဲစကန်ရဲစကန်ကနီးရလေအဲရှေ့မှာလဲရဲစကန်ရှိရအမှတ်1အမြို့မှာရဲစကန်ပေါ့ရဲစကန်လည်းရောက်လာတယ်မိတဲ့အဖွဲ့တွေလည်းရောက်လာတယ်ရက်ွက်အဖွဲ့တွေလည်းရောက်လာတယ ားလုံးပေါ့ဝိုင်းကူပြီးတော့မှကာထားပေးတာဗျအဲ့အနည်းတစ်ဝိုက်အဲပေ150ဝန်းကျင်အတွင်းကိုဘယ်သူမှလာလို့မရအောင်အားလုံးလုံဆွေးယူပြီးတော့ရှင်းလင်းရေးတွေလုပ်နေမိုင်းရှင်းလင်းရေးအဖွဲ့တွေလည်းရောက်နေအရှင်းတော်တိုင်းစစ်ဌာနချုပ်ကလည်းတာဝန်ရှိသူတွေစစ်ဘက်ဆိုင်ရာအဖွဲ့တွေရောက်လာတာကိုလည်းတွေ့ရပါတယ်ဗျ
ဟုတ်ကဲ့ပါအခုအဲ့ဒါဒီလိုပောက်ကွဲမှုနဲ့ပတ်သက်ပြီးရောပေါ့နော်အခုအနေနဲ့ဘယ်လိုမျိုးမြင်နေပြီးတော့စိုးရိမ်မှုရောရှိလားခင်ဗျအ
ဲလာချင်းမှာဒီလိုဖြစ်တာကအဲလူတွေကခဏနေရှင်းနေလောက်တုန်းကကမောကပံဖြစ်ပြီးနောက်ပိုင်းမှာတော့ဒီဟာတော့တော်တော်လေးပန်းပောက်ကွဲမှုကတော့တော်တော်လေးကိုဒီဟာဒီပြအချိန်လို့ပြောရမယ်တော်တော်လေးကိုအချိန်နေစိုးတယ်ကမောကပံလုံးကတော့အလောက်ကြီးအချိန်နေမစိုးဘူးအခုရုံးမှတ်ပံတော်တော်လေးကိုအချိန်နေစိုးတယ
်ကိုထက်အောင်ခန့်ဆက်သွဲမြင်းမြန်းခဲ့တာပါဒီပောက်ကွဲမှုကြောင့်ဆေးရုံရောက်သွားတဲ့လူနာတွေကဗန်ဝန်နဲ့နှစ်ဦးတည်ဆုံးတယ်လို့ဒေသခံမြင်းမြန်းတွေကပြောပါတယ်တန်ရသူစုစုပေါင်း16ဦးရှိပြီးအဲ့ဒီကနှစ်ဦးတည်ဆုံးတာဖြစ်တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောတာပါအနားမှာရှိတဲ့အရာဝတီဘဏ်ကလုံခြုံရေးဝန်ထမ်းတဦးလည်းဒဏ်ရာတဲ့အထည်ပါပြီးအချိန်တွေစိုးရင်ရတယ်လို့သိရပါဗျ။ဒီဖြစ်စဉ်နဲ့ပတ်သက်လို့ဒေသခံအာဏာပိုင်တွေလုံခြုံရေးအာဏာပိုင်တွေနဲ့ဆေးရုံဘက်ကတော့သီးခြားအတည်ပြုလို့မရသေးပါဘူးခင်ဗျာ။အခုတခါလဲရှမ်းပြည်နယ်တဲကသတင်းတပုတ်ကိုပဲတင်ပြခြင်းပါတယ်။ဒီကနေ့ Facebook စာမျက်နှာတွေပေါ်မှာပြန့်နှံ့နေတဲ့ MNDAA ခေါ်ကိုးကန့်အဖွဲ့ခေါင်းဆောင်ဦးပုံကြားရှင်တေဆုံးပြီဆိုတဲ့သတင်းဟာမဟုတ်မှန်ကြောင်းကိုကန့်အဖွဲ့ပြောခွင့်ရသူကညင်းဆိုလိုက်ပြီးဥပုံကြားရှင်ဟာဒါမိုင်းလာမြို့မှာတန်းကျမ်းမမာရှိနေကြောင်းလည်းပြောပါတယ်နိုင်ငံရေးရသုံးသက်သူတွေကတော့ဒီအပိုင်းတွင်အင်တာနက်ဆံမျက်နှာတွေမှာသတင်းမှားတွေအတော်များများတွေ့နေရပြီးဒါဟာနိုင်ငံရေးမတည်ငြိမ်အောင်ဖန်တီးနေတယ်လို့ယူဆကြောင်းနဲ့သတင်းတွေကိုတေချာစစ်စစ်လက်ခံဖို့လိုကြောင်းအတည်ပြုကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
ဟုတ်ကဲ့ MNDA ခေါ်ကိုကန့်အဖွဲ့ခေါင်းဆောင်ဥပုံကြားရှင်ဟာရုတ်တရက်နာမကျန်းဖြစ်ပြီးတရုတ်နိုင်ငံကူမင်းဆေးရုံကိုပို့ဆောင်စဉ်အင်ကာနဲ့ညက်နေကကွယ်လွန်ခဲ့ကြောင်းသတင်းတွေပြန့်နှံ့နေခဲ့တာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီး MNDA ခေါ်ကိုကန့်အဖွဲ့ကပြောရေးဆိုခွင့်ရှိသူဥပုံဝင်းနိုင်ကအခုလိုပြန်ကြားပါတယ
်ဘာမှမဖြစ်ပါဥပုံကြားရှင်တွေကောင်းပါပဲဒီမှာချင်းချင်းမာမာဒီမှာထိုင်နေရဒီမှာခမင်းစားနေတကယ်စင်းစားပြောစားနော်ဒီသတင်းကအမှားပါအမှန်ပဲမဟုတ်ပါဘူးနော်
တက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဥပုံကြားရှင်ဟာမိုင်းလာမြို့မှာပဲနေထိုင်နေကြောင်းပြောပါတယ် NTAA ခေါ်မိုင်းလာအဖွဲ့ကအထွေထွေအတွင်းရင်းမှုဦးကြည်မြင့်ကလည်းအခုလိုပြောပါတယ
်မဟုတ်ပါဘူးဥပုံအစ်မလိုင်းရှော့နေတယ်အဲ့ဒါကြာရည်နေတယ်တော်တယ်ဒီဦးကြည်ကလည်းသူတော့တောင်းခံပြီးတော့အဲ့လိုသူသုံးသားပြီလို့ပြောတာအဲရှိတယ်ဒီမှာအေးဆေးဆေးပဲဒီပချမလို့တော့အဖူးကြီးဖြစ်ပြီးတာတက်ကြီးပြီးဒီတန်းပဲနည်းနည်းလေးလာရှုပ်လို့တော့ကျွန်တော်ဘာမှမလုပ်ရှာမှုတွေတခြားလူငန်းတွေနိုင်ရတဲ့ဘာမှမလုပ်ဘူးအိမ်မှာပဲအဲ့လိုပဲနော
်ဦးဖုံးကြရှင်ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကိုတော်လှန်ပြီး MNDA ကိုကိုကန့်တပ်ဖွဲ့ကိုတည်ထောင်ခဲ့ပါတယ်2009ခုနှစ်မှာတော့နေကြားဆောင်တပ်ဖွဲ့စည်းရေးကိုလက်ခံခဲ့တဲ့နောက်အစိုးရတပ်မတော်ကသူချေဆိုင်ရာလောက်ကင်မြို့ကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်2015ခုနှစ်မှာတော့ကိုကန့်တပ်ဖွဲ့ကိုအင်အားဖြည့်တင်းပြီးလောက်ကင်မြို့ကိုပြန်လည်တိုက်ခိုက်ခဲ့တယ်လို့2019ခုနှစ်မှာလည်းနောက်တစ်ကြိမ်ထပ်မံတိုက်ခိုက်ခဲ့ပါတယ်။ဥဖုံးကြားရှင်ကွယ်လွန်တဲ့သတင်းထွက်ပေါ်လာတဲ့အပေါ်နိုင်ငံရေးသုံးသက်သူဦးမမောင်ဆိုးကအခုလိုပြောပါတယ်
။ကျွန်တော်တော့လက်ရှိနေတဲ့အခြေအနေကိုရှုပ်ထွေးနေတဲ့အုပ်စုကိုဖန်တီးနေရလို့ထင်တာပါ။အန္တရာယ်ဆန်ကတော့ဖုံးကြားရှင်တွေမှမဟုတ်ဘူး။အွန်လိုင်းပေါ်မှာတရေတူတွေအများကြီးထွက်နေတာ။ဖုံးကြားရှင်ဒေဗီ၊ချုံရင်းသိန်းကြောင့်ရုပ်ရှင်ညိုက်မဲလို့အဲ့ဒီအကျစီကခွန်ဆောင်ရမယ်လို့မျိုးဆုံးနေတာပဲ။အဲ့တော့ကျွန်တော်တို့ကဒီတရင်မှားကြီးကမျိုးစုံထွက်နေတဲ့ချိန်မှာဆက်ဆုံမှာထွက်နေတော့အဲ့ဒီကတတိထားဖို့တော့လို့ရတယ်။အဲတလိုင်းနဲ့ထွက်တာမဟုတ်လိုင်းပေါင်းစုံမှာထွက်နေ
။အထူးသဖြင့် Facebook အသုံးပြုသူတွေအနေနဲ့တရင်အချက်လက်မှန်ရဖို့ဆက်စစ်တဲ့ကြောင်းလဲဆက်ပြောပါတယ်
။တရင်တစ်ခုကိုတွေ့ရင်တော့တရင်ရင်းနေတဲ့ကြောင်းကြည့်ပါအောင်လို့စိတ်ချခံသွားတဲ့တရင်ရင်းနေဟုတ်ဟုတ်ကြည့်ပြပါ။ဒီကတစ်ခုကအဲ့ဒီတရင်တက်အစ်လာတူလာတော့ဖွဲပါ။
ပါတော့ဒရင်ထံသားတော့မှာနောက်တရားဝီတို့ဘာလို့လဲပိတ်အတူကြီးရှိတယ်။ညနေခါလေးပိတ်အတူကြီးရှိတယ်။ပိတ်အတူလားဆက်လားဆိုခွဲပါလို့။နောက်ပြီးတော့ဒီဒရင်တွေကြောင့်အချိန်တည်းနဲ့ယူပြီးပါလို့ကျတော့ဒရင်အရင်ဦးကျင်တော့အဲ့ကျတဲ့ရှယ်ကြပြကြနဲ့အဲ့ဒါနောက်ကျတော့ဒရင်တွေကဘယ်လိုဖြစ်နေ။အဲ့လိုပဲကြံပြကြမှာ။မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့မဟာမိတ်အဖွဲ့နဲ့မြန်မာအစိုးရ
ပြည်သူနောက်ကမိုးစော်ရဲ့တင်ပြပွဲချက်ဖြစ်ပါရခင်ဗျာအခုတော့ကချင်ပြည်နယ်အရေးကိုလည်းတင်ပြပါမယ်မြန်မာပြည်ပွားကချင်တိုင်းဒါမေဒဝိတ်တန်ကမ္ဘာချန်ပီယံအောင်လာအန်ဆန်ကလာမယ့်မတ်လအတွင်းကချင်ပြည်နယ်ကဆေးဘေးရှောင်ဒုက္ခသည်တွေကိုသူကိုယ်တိုင်သွားရောက်ကူညီမယ်လို့ပြောကြားလိုက်ပါတယ်ဘရာဇီးနိုင်ငံသားအလက်ဇန်ဒရာနဲ့မကြာခင်ရှင်ပြိုင်မဲ့
ကိုကပညာပေါင်းဆောင်တုံးဝင်ရှိတဲ့အမေအီကောမစ်မာရှယ်အားလိုက်ဟက်ဗီဝိတ်တန်ကမ္ဘာချန်ပီယံလူပွဲကိုမြေကျဝိတ်တန်ကမ္ဘာချန်ပီယံအလာအန်ဆန်နဲ့ဘရာဇီးနိုင်ငံကဟက်ဗီဝိတ်တန်ချန်ပီယံအလက်ဇန်ဒရီမာရှယ်တို့ဖေဖော်ဝါရီ23ရက်နေ့မှာရန်ကုန်မြို့သူဝနမိုးလုံးလီတို့အားကစားခဲ့ပါမှာကျင်းပါမှာလည်းဖြစ်ပါတယ်ဝမ်ချန်ပီယံရှစ်ရွေးကပွဲလူပွဲဝမ်ကွတ်ဖော်ဂိုး ဒီဘွားကချင်တိုင်းရင်သားအောင်လာအဆန်ကကချင်ပြည်နယ်စေဘေးဒုက္ခသည်တွေအတွက်လာမဲ့မက်ရှလာအတွင်းမှာသူကိုယ်တိုင်တွားရကူညီမှာဖြစ်တယ်လို့ပြောပါရယ်ဟုတ်ကဲ့အဲ့ဒါကျွန်တော်စိတ်ရမကောင်းတော့အဲ့ဒီဟာဒီမက်ရှလာမှာကျွန်တော်ကချင်ပြည်တော်သွားဖို့ကျွန်တော်စဉ်းစားတာအဲ့ပြီးတော့သွားလေ့လာပြီးတော့ဘယ်လိုကူညီနိုင်လဲဆိုကျွန်တော်အဲ့မှာစဉ်းစားမှာ
မြန်မာစပယ်အုံးလို့နာမည်ကြီးတဲ့အသက်30နှစ်အရွယ်ကချင်တိုင်းရင်းသားအောင်လာအဆန်ဟာ2019ခုနှစ်ဇူလိုင်လကရေကုန်မှာကျင်းပတဲ့ဝမ်ချန်ပီယံရှစ်မီဒယ်ဝေးတန်းကမ္ဘာချန်ပီယံပြိုင်ပွဲမှာချန်ပီယံဟာရုရှားနိုင်ငံသားဖစ်တယ်လီဘီတက်ကိုအနိုင်ရရှိပြီးကမ္ဘာမီဒယ်ဝေးတန်းချန်ပီယံဖြစ်လာတဲ့ပထမဦးဆုံးမြန်မာတိုင်းရင်းသားတအူးလည်းဖြစ်ပါတယ်။အဲဒီနောက်ပိုင်းစင်ကာပူရီမှာ
သူ့ရဲ့ကစားပွဲတိုင်းအတွက်အားရှိစေပြီးဒီပွဲမှာလည်းပေးသရအပေးမှုနဲ့အကောင်းဆုံးဖြစ်အောင်ပြင်ဆင်ထားတယ်လို့အောင်လန်းအဆက်ကပြောပါတယ်
။အဲ့ဒီမြန်မာအပေးမှုကကျွန်တော်တို့အရန်အားရတယ်။အဲ့ဒါလည်းမဟုတ်ဟိုကစားအချိန်မှာတော့အရေးကြီးဆုံးက preparation တော့အဲ့ဒီဟိုအားပေးရကျွန်တော်စဉ်းစားပြီးတော့ for prepare လုပ်ရတယ်အဲ့ဒါပြီးတော့သူတို့စဉ်းစားရင်ကျွန်တော် prepare လုပ်ချင်မှာအားရှိရအဲ့ဒါပြီးတော့အခုအကောင်းဆုံးနေတဲ့ training camp ကျွန်တော် train ထားပါတယ
် Miss Martial Arts MMA လက်ဝဲလောကမှာနာမည်ရလာနေတဲ့အသက်33နှစ်အရွယ်မြန်မာနိုင်ငံသားဖိုးတော်ကလည်းအလာအန်ဆန်တို့ရဲ့ champion လူပွဲမှာတိုင်ခင်ကမ္ဘောဒီးယားလက်ဝဲသမားနဲ့ရှင်ပြိုင်ထိုးသံမှာဖြစ်ပါတယ်နိုင်ငံတကာမှာအလူချိန်အများဆုံးအာဂါသာနီးတစ်ခုဖြစ်လာတဲ့MMA ပြိုင်ပွဲတွေမှာအလာအန်ဆန်ကစပြီးလမ်းကြောင်းဖွင့်ပေးလိုက်တာကြောင့်ဒီချိန်ပြိုင်ပွဲတွေအပေါ်မြန်မာလူငယ်တွေအကြမ်းမှစိတ်ဝင်စားလို့ပိုရလာနေရတဲ့အမြအွန်လိုင်းအဆန်းလိုကမ္ဘာချန်ပီယံတွေအနာဂတ်မှာပေါ်ထွက်လာနိုင်မလားဆိုတာမြန်မာပိဋကတွေကမျှော်လင့်ဆောင်စားနေကြတာဖြစ်ပါတယ်ခင်ဗျာ
ဒီရီသတင်းနောက်ကိုကောင်းဆန်ရင်ဖြစ်ပါတယ်အခုတော့အမေရိကန်ပြည်တွင်းရေးအခြေအနေကိုလည်းကြည့်အောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြီးအတွဲလိုက်ပစ်ခတ်လို့ရအောင်တနက်မှာတက်ပြီးပြရတဲ့ကိရိယာကိုအလွယ်တကူဝယ်လို့မရအောင်ဥပဒေပြဋ္ဌာန်းပိတ်ပင်ဖို့တရားရေးဌာနကိုညွှန်ကြားထားပါတယ်ဖလော်ရီဒါပြည်နယ်မှာတနက်သမားတဦးက AR-15 rifle နဲ့ပစ်ခတ်တာကြောင့်လူ19ဦးသေဆုံးသွားပြီးတပတ်အကြာမှာသမရကအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတဝန်းမှာတော့အကြောင်းသားတွေကအခုလိုပစ်ခတ်မှုတွေကိုအဆုံးသတ်အောင်ဆောင်ရွက်ဖို့အစိုးရနဲ့လွှတ်တော်အမတ်တွေကိုဆန္ဒပြတောင်းဆိုနေကြပါတယ်ဗီဒီယိုသင်းနောက်ဇလဲတစ်ဟုတ်ပြဖို့တဲ့သတင်းနှောက်ကိုတော့ကိုအောင်ကပြောပြပါမယ်
တနက်တွေအလွယ်တကူဝယ်လို့မရအောင်တင်းကျပ်တဲ့ဥပဒေပြဋ္ဌာန်းမှုအေမီရိုရှိမှအကြောင်းသားတွေကတောင်းဆိုဆန္ဒပြပြီးနောက်တည့်ရက်မှာပဲအင်္ဂါနေ့မှာသမ္မတဒေါ်နယ်ထရမ့်က ကြည့်တွဲလိုက်ပြစ်ခတ်လို့ရအောင်တနက်မှာတက်ဆင်ရတဲ့ bump stocks ကရိယာကိုဝယ်ယူလို့မရအောင်ပိတ်ပင်မှုဆောင်ရွက်ခဲ့ပါတယ
် just a few moments ago
မကြာသေးခင်ကပဲလက်နက်တွေမှာကြည့်တွဲလိုက်ပြစ်ခတ်လို့ရအောင်လို့တက်ဆင်အသုံးပြုနိုင်တဲ့ကရိယာတွေဝယ်ယူရောင်းချတာကိုပိတ်ပင်တဲ့ဥပဒေပြဋ္ဌာန်းမှုရှင်းနေချုပ်ကိုညွှန်ကြားတဲ့စတာလက်မှတ်ရေးထိုးခဲ့ပါတယ
်ရေးပေါ်ကယ်ဆယ်ရေးအဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အခမ်းအနားမှာ Trump ကလွန်ခဲ့တဲ့နှစ်အောက်တိုဘာလအတွင်း Las Vegas မြို့မှာလူများများသေစေအောင်ကြည့်တွဲလိုက်ပြစ်ခတ်လို့ရတဲ့ bump stocks တက်ဆင်ပြီးပစ်ခတ်ခဲ့တာကြောင့်လူ58ဦးသေဆုံးပြီးရာနဲ့ချီတန်းရန်ရသွားတဲ့အဖြစ်အပျက်ကိုထောက်ပြခဲ့ပါတယ်။ကျောင်းတွေရဲ့လူညုံရေးဟာသူအစိုးရအဖွဲ့ရဲ့ဦးစားပေးဆောင်ရွက်ရမယ့်ကိစ္စရပ်တွေထဲမှာပါဝင်တဲ့အကြောင်းကိုလည်းသူကအခုလိုပြောကြားပါတယ်
We must move past
လို့ဆိုလို့ကလည်းမတူဘဲနဲ့ပြောင်းလဲပြရမှာဖြစ်တယ်လို့ပြောကြီးတက်တက်ဖြစ်နေတာဟာလည်းစိတ်ပျက်စရာပါ။တကယ်ကိုကြိုးကြောင်းစီလျော်တဲ့အဖြစ်ရှာဖို့နဲ့လောက်တကယ်ဖြစ်မဲ့လူညုံဆိုင်ရာအာမခံချက်တွေရှိဖို့အာရုံစိုက်ပြီးတော့လုပ်ဆောင်ရပါမယ်။
နာမည်ရပိုင်းတွေအတွင်းကျောင်းတွေမှာဘေးအန္တရာယ်လွန်ကျွေးရေးနဲ့ပတ်သက်တဲ့အမြင်တွေကိုကြားသိရဖို့သမရဟာကျောင်းသားတွေမိဘတွေဆရာတွေနဲ့တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံသွားမယ်လို့အိမ်မီရောပြောခွင့်ရဆရာဆန်ဒါစ်ကပြောပါတယ်
Unfortunately when
အခုလိုစိတ်တုံလုံးခြောက်ခြားစရာတွေဖြစ်ပွားချိန်မှာဘာဆက်လုပ်မလဲဆိုတာနဲ့ပတ်သက်ပြီးအားလုံးကမျိုးမျိုးဆန်ဆန်အဖြေလိုချင်ကြပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့ဘာမှမရှိသေးပါဘူး
ကိုလမိုင်းမျိုးကကျောင်းမှာ1996ခုနှစ်ကပထမဆုံးအကြိမ်ပြစ်ခတ်မှုဖြစ်ပွားပြီးချိန်ကလေးကတနက်ထင်းကျုံရင်နဲ့ပတ်သက်ပြီးတော့အခြေတင်ငင်းကုန်ဆွေးနွေးလာပေမဲ့အောင်မြင်မှုမရသေးပါဘူးအခုနောက်ဆုံးဖလော်ရီဒါပြည်နယ်ကပြစ်ခတ်မှုမှာအသက်ရှင်ကျန်နေသူတွေကတော့အဖြေတစ်ခုရတဲ့အထိလှုပ်ရှားတောင်းဆိုသွားဖို့တနိဋ္ဌာန်ချထားကြောင်းပြောရတယ်တနက်ပြစ်ခတ်မှုအတွင်သိဆုံးသူတွေရဲ့ဇာပနာခန်းနာတွေစဉ်ပါလို့မပြီးသေးခင်မှာပဲတနက်ကင်ဆောင်ခွင့်ဆက်ကျင်တဲ့လှုပ်ရှားမှုတွေတနိုင်ငံလုံးမှာပြုလုပ်ကြဖို့ဖလော်ရီဒါကကျောင်းသားတွေဟာစတင်စီယုံနှုတ်ဆော်နေပါတယ်အထူးသဖြင့်တနက်ထိန်းချုပ်ရေးဆောင်ရွက်မှုတွေကိုကန့်ကွက်တားဆီးလေရှိတဲ့ NRA အမျိုးသားရိုင်ဖယ်အသင်းကြီးစီကနေအလှူငွေလက်ခံတဲ့လွှတ်တော်အမတ်တွေကိုပြစ်မှတ်ထားပြီးတော့ဆောင်ရွက်နေကြတာပါအင်ကာနေမှာပဲကျောင်းသားနဲ့မိဘ100လောက်ဟာဖလော်ရီဒါပြည်နယ်မြို့တော်တယ်လဟက်စီကိုသွားပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါ VPN နေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်လဲဆိုရင်တော့ view ရဲ့ email လေးစာ bambis@voanews.com ကိုစာရေးသားနိုင်တယ်လို့စာရေးကတဆင့်ဆက်သွယ်မယ်ဆိုရင် view မြန်မာဝိုင်းအစီအစဉ်တဆင့်စာရိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ဒီ radio အစီအစဉ်ပြီးပြီးချင်းမှာပဲည9:00-9:00ခွဲထိထုတ်လွှင့်မဲ့ view မြန်မာပိုင်းရုပ်သံအစီအစဉ်တွေကို Asia 77 Jodu မှာဖမ်းယူရှုစားပါအခုတော့တည်င်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။မြန်မာပြည်သူမှာဆုလိုက်ပြုံလိုက်ဖြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့သမရတော်နဲ့ Trending နဲ့တွေ့ဆုံပြီးခံစားချက်တွေကိုနားထောင်မှုရှိနေပါတယ်။လူမျိုးများသိချင်နေတဲ့လက်လက်ဖြစ်သနက်တွေမှာပြောင်းလဲတက်ဆင်နေတဲ့ကိရိယာတွေကိုတားမြစ်ဖို့သနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာဇဝင်ကိုပုံမတင်းတင်းကျပ်ကျပ်စစ်ဆေးဖို့လည်းသမရကမနေ့တုန်းကပဲတိုက်တွန်းခဲ့တာပါ။ဆိုရပြင်းတဲ့တောင်ပိုင်းကထက်တန်းကြမှာဖြစ်ခဲ့မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ထိချုပ်ရေးဥပဒေတရက်ကိုလွတ်တော်ကိုယ်စားလှယ်တည်ပြုနိုင်ရေးပြည်내မြို့တော်မှာကျောင်းသားညာနဲ့ချီဒီနေ့ကြည်ပြဆန္ဒပြဖို့ရှိနေတဲ့အတွက်အာဏာပိုင်နဲ့ပြင်ဆင်နေကြရပါတယ်။အမေရိကန်မှာလူသေးပြောက်အများဆုံးတွေတဲ့တခုဖြစ်ခဲ့တဲ့ဖြစ်ခဲ့မှုဖြစ်ပွားခဲ့ပြီးနောက်မှာပဲအလားတူတက်ခတ်မှုတွေကိုဟန်တားနိုင်အောင်အစီအမံတွေချမှတ်ဖို့ပြည်내နဲ့ဘူဆွေရခေါဆောင်တွေကိုကျောင်းသားတွေတောင်းဆိုကြမှာပါ။အမေရိကန်ထုတ်စံမှာမိုက်ပန်ဆာဒီလစမိုင်းမှာတော့မြောက်ကိုရီးယားအစိုးရတောင်းရှိသူတွေနဲ့ပြည်ဆောင်မှုစီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကအစီအစဉ်ကိုအချိန်ကပ်ပြီးမှဖျက်ခဲ့တဲ့အကြောင်းအမေရိကန်ဆိုတာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံပျောင်ချန်မြို့ကစောင့်ဆီအိုလံပစ်အားကစားပွဲဖွင့်ပွဲအခမ်းအနားကျင်းပပြီးနောက်ပြတ်ဖြစ်တဲ့ဖေဖော်ဝါရီလ10ရက်နေ့မှာပဲတောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုသမားဟာမြောက်ကိုရီးယားကိုယ်စားလှယ်နဲ့တွေ့ဆုံမှုစီစဉ်ခဲ့တာပါ။နိုင်ငံတော်လျှော့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ဖမ်းဆီးခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဒီကနေ့တရားရုံးမှာထပ်မံရုံးထုတ်ဆက်ဆီးခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Santos ဖြစ်ပါလေ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 ထိလိုင်းဒူမီတာ 7.25 ရူကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နားနိုင်အကြောင်းမှာကျွန်တော်တို့တကပြန်ဆောင်ရအောင်ပါဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.